မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းမှာအရင်ကတည်းကအလုပ်သမားမလုံမလောက်ဖြစ်နေတာကနေအခုအခါမှာတော့ပိုပြီးဆိုးဝါးလာပြီးတော့ရှားပါးလာတဲ့အဆင့်ကိုရောက်နေပါတယ်။ဒီအကြောင်းတောင်သူလယ်သမားတအူစိုက်ပျိုးရေးဆိုင်ရာဥပဒေတင်ပြနေသူတအူနဲ့ကျေးရွာအုပ်ချုပ်ရေးမှူးဟောင်းတအူတို့ကိုဆက်သွယ်မေးမြန်းပြီးတော့ကျမတို့ရဲ့ VOA ဖွယ်သားကိုခင်မောင်စိုးမင်းကစူး
အတွက်ကျေးလက်မှာနေထိုင်သူတွေကအများစုဖြစ်ကြပါတယ်။ဒါပေမဲ့လည်းမျက်မှောက်ကာလမှာစိုက်ပျိုးရေးထွက်ကုန်သီးနှံတွေဈေးကွက်ရှာမပေးနိုင်တဲ့အတွက်တောင်သူလယ်သမားတွေအတွက်အကျိုးဖြစ်ထွန်းမှုလည်းနှေးပါလာကြပါတယ်။အဲ့ဒီအတွက်ကျေးလက်မှာနေထိုင်ကြသူတွေတခြားအလုပ်ကံရရှိမဲ့နေရာတွေကိုပြောင်းရွှေ့လုပ်ကံကြတဲ့အတွက်အကျိုးဆက်အနေနဲ့လေယာစိုက်ပျိုးရေးမှာလုံသားမလုံမလောက်မှုတွေကြုံတွေ့နေကြရပါတယ်။အဲ့ဒီလိုအခြေအနေတွေဟာမနှစ်2021စစ်အာဏာသိမ်းပြီးနောက်ပိုင်းမှာပိုမိုဆိုးဝါးလာပြီးလုံသားရှားပါတဲ့အဆင့်ကိုရောက်ရှိလာပါတယ်။အဲ့ဒီလိုလေယာစိုက်ပျိုးရေးလုံသားရှားပါမှုကိုဖြစ်စေတဲ့အကြောင်းနဲ့ပတ်သက်ပြီးကျေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးကအခုလိုပြောပါတယ်
။ငကူကမှအလုသမားရှားရတဲ့အထင်မှာအခုလိုအာနာဒိဒီနောက်ပိုင်းဇာကုရတဲ့ချောင်းထဲမှာအလုကတော့လွတ်လပ်လပ်လုပ်လို့မရဘူးအခုချိန်မှာဒီစစ်ကြောင်းနေလာပြီဆိုလို့ရှိရင်ပြေးရအခုအလုကိုထားခဲ့ပြီးတော့ရှောင်တင်းရတွေ့ရင်လည်းတွေ့တယ်လို့ပြေးရင်လည်းပြေးပြန်တော့ပြစ်သွားကြောက်ရမထင်မထင်တယ်လို့ဖန်ညက်ဖန်တယ်လူကောင်းလူဆိုးလည်းခွဲရမဟုတ်အကျိုးအကြောင်းလည်းမေးလို့ပြောလို့ရတာလည်းမဟုတ်ဒါတွေကြောင့်ကုရတဲ့ချောင်းထဲကိုလောက်ကန်ရတာတွေမရှိကြတော့အဲ့လိုကြောက်နေတဲ့အခါကုဒေတာကိုတချို့ဆုတ်ခွာပြီးတော့ဟိုအလုံးသွားလို့လောရတဲ့ခါကျတော့အဲဒီကျင်းတဲ့ဒေတာတွေမှာလုံသမားတွေရှားတဲ့ကြံစည်တွေကိုရင်ဆိုင်နေရတာ
အရင်အမျိုးသားဒီမိုကရေစီ NLD အစိုးရခေတ်ကတချို့ဒေတာတွေမှာစက်မှုလေယာဌာနရဲ့အကူအညီနဲ့အရစ်ကြငွေပေးဝယ်ခွင့်ရတဲ့လက်တွန်းလက်ထွန်းဆက်အပါအဝင်စက်ကရိယာတွေတပိုင်းတပိုင်းအသုံးပြုပြီးလုံသားမလုံမလောက်မှုကိုအစားတို့လုပ်ကင်ကြတာရှိပါတယ်အဲ့ဒီလိုအစားထိုးလုပ်ကင်ကြတဲ့စက်မှုကိရိယာတွေကလည်းအခုအခါလောင်စာစီစေးကြီးမြင့်တဲ့အတွက်ဆက်လက်အသုံးပြုဖို့အခက်အခဲရှိနေပါတယ်။ဒါကြောင့် host ရှေ့ရခင်ကလေးကနေလက်ရှိအချိန်အထိမီယိုဖလာအသုံးပြုလာကြတဲ့ခိုင်းနွားတွေကိုအားထားပြီးဆက်လက်လုပ်ကင်ကြတော့မလား။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးလည်းမကွေးတိုင်းမင်းဘူးမြို့နယ်ကကိုယ်တိုင်လဲလေသမားတဦးဖြစ်ပြီးလေသမားအရေးကိုပါစောင့်ရွက်နေတဲ့ဦးမြင့်နိုင်ကအခုလိုပြောပါတယ်။
စရအနာသိတဲ့နောက်မှာတော့ကျွန်တော်တို့လေယာဉ်လုံလန်းခန္ဓာကအကြီးအကျယ်ကူပဲထိခိုက်သွားပါတယ်ဆရာအဓိကကျွန်တော်တို့တောင်သူတွေမှာဘာသာအခက်အခဲဖြစ်သွားလဲဆိုတော့ဆရာ73စီစီပေါ့ဆရာရဲ့73စီစီရလဲဆမတန်ပြတ်ဆုံးတပိပါဟို၄သိန်းကအထင်မြင့်တက်သွားတယ်ကျွန်တော်တို့လက်တွန်းထွန်ဆက်ကလေးတွေအဲ့လိုစက်မှုပိုင်းနဲ့သုံးတာလေးတွေကတော့ဟိုစိုက်ရပြိုးရအနေနဲ့ကတော့73စီစီကြည်လာတဲ့အခါကျတော့ဒီဟိုဆက်သမားတွေလဲခောက်နေရတာပေါ့ဆရာရဲ့မားကအရင်တော့ကဆိုဒီမှာအရှင်းဆုံးလို့ရှိရင်ဒီပါလုံးတွက်မယ်ဆိုရင်ရှင်း၄900လောက်ထိကိုရှိနိုင်တယ်ပေါ့အခုကတော့ဆရာဒီပါမှာအလွန်ဆုံးရှိလာမှာ15ရှင်းနဲ့မရှိခိုင်းတော်တွေလုံးဝကိုစားပါသွားတဲ့အနေအထားမှာလည်းရှိတာအမှန်ပါဆရာက
နိုင်ငံတကာမှာလို့ပဲမြန်မာနိုင်ငံမှာလည်းစက်ရုံအလုတ်ရုံအလုတ်သမားတွေနဲ့ပတ်သက်ပြီးဥပဒေအမျိုးမျိုးပြဋ္ဌာန်းထားတာတွေရှိတယ်လို့အငင်းပွားမှုတွေရှိကြပြီမဲ့လည်းအခြေခံလုံအားကဈေးနှုန်းကိုတော့သတ်မှတ်ပေးထားတာရှိပါတယ်ဒါပေမဲ့လည်းလေယာဉ်မြေမှာလုံခြုံကြတဲ့လုံသားတွေနဲ့ပတ်သက်ပြီးတိကျတဲ့ဥပဒေတွေလည်းမရှိအခြေခံလုံအားကဈေးနှုန်းသတ်မှတ်ပေးတာလည်းမရှိဘူးလို့မကွေးတိုင်းမှာအခြေစိုက်ပြီးလေယာဉ်မြေဥပဒေသင်တန်းတွေပေးနေတဲ့ဒေါ်တန်တာကပြောပါတယ
်ဥပဒေကတိကျတဲ့ချမှတ်ထားတာမျိုးတော့မရှိဘူးပေါ့ကိုဒေသအလိုက်နားလည်မှုတွေနဲ့လုံကြလာဝယ်တွေ့ရတယ်ပေါ့နော်အလုံးသမားကောရရဒလေးအရဟိုစံပြီးစီပေးလေးတွေလည်းရှိတယ်အခုထိလည်းအဲ့ဒီဒလေးထုံးစံလေးတွေကလည်းရှိသေးတယ်ပေါ့နော်တောင်သူတွေကလည်းသူတို့ပစ္စည်းကြီးနဲ့နေဈေးကောင်းရမှာအလုံးသမားကိုလည်းဈေးတိုးပေးနိုင်ပါလေအခုကအဲ့ဒီလိုမျိုးသူတို့ထွက်တဲ့ဈေးနှံကြတော့လည်းအငင်းနဲ့အဆုံးပြနေတယ်အဲ့တော့တန်ရန်တန်ဈေးကိုလည်းသူတို့ကပြေမငားနိုင်တော့နောက်ပြီးဟိုအခုဒီနေ့ထဲဆိုရင်ပိုးဆိုးတယ်အလုံးသမားကောကိုပုံမှန်ထုတ်မပေးနိုင်တာလည်းရှိတယ်ဟိုအဲ့လိုမျိုးတွေဆိုတော့အလုံးသမားတွေကလည်းတစ်နေ့လုံးမှတစ်နေ့စရပါလေနော်ဥပဒေတစ်ခုကိုကြာချက်မှုလဲလိုပါတယ်အသက်ဝေအောင်လုပ်ပေးဖို့လဲလိုပါတယ်လို့ကျွန်မဟိုပြောချင်တာပါအားလုံးမျို
းမြန်မာအပအဝင်တစ်ကမ္ဘာလုံးမှာကိုဗစ်ကရောဂါဖြစ်ပွားနေတဲ့အတွက်စီးပွားရေးလုပ်ငန်းတွေရပ်တန့်တာထိခိုက်တာတွေရှိပါတယ်ဒါပေမဲ့အဓိကလူနေမှုထူထပ်တဲ့မြို့ပြဒေသကြီးတွေမှာသာအဆိုးဆုံးတက်ရောက်မှုတွေတွေ့ရှိရပါတယ်ကျေးလက်လုပ်ငန်းတွင်သဘောအရကျေပြန့်တဲ့နေရာတွေမှာအလုပ်လုပ်ကြရတဲ့အတွက်ကြောင့်ကိုဗစ်ကရောဂါအတွက်နဲ့တော့လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေနှောင့်နှေးတာရပ်ဆိုင်တာတွေမရှိဘူးလို့ဆိုပါတယ် ်ကျေးလက်ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေပုံပြမှုနည်းလာတဲ့အတွက်ကျေးလက်ကလူငယ်အများအပြားဟာအိမ်မီးချင်းနိုင်ငံတွေကိုထွက်ပြီးအလုပ်လုပ်ကြတာတွေကအရင်ကတည်းကရှိပေမဲ့အခုအခါမှာတော့အများဆုံးအခြေအနေလို့ပြောနေကြပါတယ်အဲ့ဒီအတွက်လေယာစိုက်ပျိုးရေးမှာလှုပ်သားရှားပါမှုပြဿနာဟာလည်းအဆိုးဝါးဆုံးအနေအထားကိုရောက်ရှိလာပါတယ်အရင်ကဆိုရင်ရိုးရာစနစ်အရာကျေးလက်စိုက်ပျိုးရေးလုပ်ငန်းတွေမှာစိုက်ပျိုးမြေပိုင်ရှင်တောင်တူလေသမားတို့ရဲ့မိသားစုတွေအပါအဝင်လက်လုံလက်စားတွေပါစုပေါင်းပြီးသူ့လေယာမြေကိုယ်လေယာမြေတွေကိုအလှည့်ကျလုပ်ကင်ပေးတဲ့လက်စားစနစ်ဆိုတာရှိပါတယ်ဒါပေမဲ့လည်းကျေးလက်တွေမှာတဖြည်းဖြည်းလူနေမှုနည်းပါးလာတဲ့အတွက်အခုအခါမှာတော့အဲ့ဒီရိုးရာစနစ်လဲကွယ်ပြောက်တလောက်ဖြစ်သွားပါပြီမကြာခင်နှစ်တွေကဆိုရင်မြို့ပြနဲ့နီးစပ်တဲ့ကျေးလက်ဒေသတချို့ကစိုက်ပျိုးရေးမှာလုံသားအင်အားအ ਨੇ စုံနဲ့လောက်ကန်နိုင်ဖို့အတွဲဆိုပြီးစက္ကရိယာတွေသုံးဈေးွက်ကြိုက်ပြီးနံတွေစိုက်ပျိုးဖို့ကုမ္ပဏီတွေနဲ့မူလလေယာပိုင်ရှင်တောင်သူလယ်သမားတွေဖက်ဆက်ပြီးလောက်ကန်ခဲ့ကြတာတွေရှိပါတယ်ဒါပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိကြတဲ့အတွက်ကြောင့်ဒီစနစ်ဟာလည်းအောင်မြင်မှုမရရှိခဲ့ပါဘူး။အဲဒီလိုအဖက်ဘက်ကအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာကျဆင်းနေရာကနေစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ကိုင်နိုင်ခြင်းမရှိရင်တော့ကျေးလက်တွေမှာလူနေမှုနည်းပါးတဲ့နည်းပါးလာပြီးလေယာဉ်လုံသားရှားပါမှုပြဿနာလည်းဆက်လက်ရှိနေဦးမှာဖြစ်ပါတယ်ခင်ဗျာ။